မြန်မာပြည်ဆိုင်ရာတွင်ရိုဟင်ဂျာဒုက္ခသည်တွေနေထိုင်ရာကောက်ဆက်ဘဇားခရိုင်ဥခီယာနဲ့တက်နက်မြူနစ်စပယ်အဲရီယာတွေကနေရာသုံးခုကိုကိုရိုနာဗိုင်းရပ်စ်ရောဂါကာကွယ်ဟန်တာရေးအတွက်အရေးပေါ်နေရာအနေအောင်ဆုံးနယ်မြေအဖြစ်ကြေညာလိုက်ပါတယ်။ဒေသဆိုင်ရာအုပ်ချုပ်ရေးဌာနကအနေအောင်ဆုံးနယ်မြေတွေအဖြစ်တရားစီထုတ်ပြန်ခဲ့တဲ့ကြေညာချက်တွေကိုစနေနေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးဥခီယာနယ်မြေရာဂျာပလောင်ရက်ကရက်ွက်၄ခုပလောင်ခါလီရက်ကရက်ွက်၃ခုနဲ့ Coat Bazaar Area ကရတနာပလောင်ရက်တို့ပါဝင်တယ်လို့ Technef Municipal Area တစ်ခုလုံးလည်းပါဝင်တယ်လို့ The Daily Star သတင်းဌာနကပြောပါတယ်။အဲ့ဒီရက်ဒေသတွေတဲကဒုက္ခသည်စခန်းတွေမှာရိုဂျာတန်းလောက်ခုံလုံးနေထိုင်နေတာပါ။အရေးပေါ်အနေအောင်ဆုံးတဲ့မြေအဖြစ်ကြေညာထားတဲ့အချိန်ကဇွန်လ9ရက်နေ့ကနေဇွန်လ22ရက်နေ့အထိဖြစ်ပြီးအသွားအလာတွေလုံးဝပိတ်ပင်ထားမှာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲမလေးရှားနိုင်ငံကိုစစ်လက်တဲတဲ့ဝင်ရောက်ရာကထိမ့်သိမ့်ခံခဲ့ရတဲ့ရိုဂျာ160ကျော်ကိုပြန်လက်ခံဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုမဲ့ဆိုရဲမလေးရှားနိုင်ငံရဲ့ပြောကြားချက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနအစိုးရအရာရှိတူကအင်္ဂါနေ့မှာပဲတုံ့ပြန်ပြောဆိုခဲ့ပါတယ်။မြန်မာပေါ်လို့သူဘင်္ဂလားဒေ့ရှ်အစိုးရအရာရှိကဒုက္ခသည်တွေပြန်လည်လက်ခံဖို့ကိစ္စကိုမြန်မာနိုင်ငံကိုတောင်းဆိုရမှာဖြစ်ကြောင်းနဲ့ဒုက္ခသည်တွေကိုနောက်ဆုံးရောက်ရှိတဲ့နိုင်ငံကဆက်လက်တာဝန်ယူရမှာဖြစ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မဆိုင်ကြောင်းပြောပါရယ်2019ခုနှစ်ကမြန်မာစစ်တပ်ကအာဆာလက်နက်ကိုင်တပ်တွေကိုရခိုင်ပြည်နယ်မြောက်ပိုင်းမှာနေပြည်တော်ရှင်းလင်းတဲ့စစ်စင်ရေးတွေလုပ်ချိန်အတွင်းရိုဂျာသိမ်းတဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံပဲထွက်ပြေးခဲ့ကြတာပါမြန်မာစစ်ရကရိုဂျာဆိုတဲ့အုံတုကိုလက်ခံပေးမိမဲ့ဒုက္ခသည်တွေကိုစစ်စစ်ပြီးလက်ခံသွားမယ်လို့ပြောထားပါတယ်ခင်ဗျ